မုံလန်းကြောင်ရာသီဥတုဆိုးဝါးနေတဲ့အချိန်ရေးပေါ်ဆင်းသက်ဖို့ကြိုးစားခဲ့တဲ့ထိုင်ဝမ်ခီးသည်တင်လေးရင်တစဉ်ပြတ်ကျခဲ့လို့လူ51ယောက်သေဆုံးပြီးတော့100ယောက်ဒဏ်ရာရခဲ့တယ်လို့မိသက်အရာရှိတူကပြောပါရယ်ထိုင်ဝမ်ကျွန်းမှာအင်္ဂါနေ့မနေ့အစောပိုင်းကစပြီးတော့မက်မိုတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်မိုးအကြီးကျယ်ရွာသွန်းပြီးလေပြင်းတိုက်ခတ်မယ်ဆိုတာကိုမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားတာပါထိုင်ဝမ်ကျွန်းရဲ့ဒီဗန္ဒာရေးငွေကြေးစည်းကွက်အကြောင်းအများစုနဲ့အစိုးရရုံးတွေကိုလည်းပိတ်ထားတာပါလေဟာမျိုးတော်ထိုင်ပေကနေတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ဒီလန်တဝက်ဒီကြားမှာရှိတဲ့ထိုင်ဝမ်ကျွန်းအကြားဒီလန်တဝက်ပန်ဟျူးကျွန်းစီကိုပြန်တန်းနေခဲ့တာပါလေစိတ်ကတပ်ပုံတချို့မှာတော့လေရင်အပြက်စီးတွေကိုအမောင်ထဲမှာမိသက်သမားတချို့ကတံမီးတွေနဲ့လိုက်လံကြည့်ရှုနေတာကိုတွေ့ရပါတယ်ပန်ဟျူးကျွန်းဟာလူရေနေပါပြီးတော့ထိုင်ပေကနေတနေ့ကိုပြန်မြလေရင်နှစင်းလောက်သာစိုက်လေရှိတဲ့နေရာဖြစ်ပါတယ်အခုပြကြတဲ့လေယာဉ်မှာတော့ခီးတဲ့54ယောက်နဲ့လေယာဉ်ဝင်တန်း4ယောက်ပါဝင်ပြီးတော့ထိုင်ဝမ်လေကြောင်းလိုက်တစ်ခုဖြစ်တဲ့ Trans Asia ကုမ္ပဏီပိုင်လေယာဉ်ဖြစ်တယ်လို့အရက်ဖက်လေကြောင်းဆိုင်ရာဌာနကပြောဆိုတာကိုကိုးကားပြီးတော့ထိုင်ဝမ်ဗဟိုသတင်းအေဂျင်စီကသတင်းထုတ်ပြန်ထားပါတယ်ရှင်